ဆီယနာသိန်းနာကိုစန့်ကျင်ဆန္ဒပြတဲ့ကိစ္စနဲ့ဖမ်းဆီးထိန်းသိမ်းပြီးတော့ထောင်ဒဏ်ချမှတ်ထားတဲ့သူတွေကိုစစ်ကောင်စီဘက်ကတနင်္လာနေ့ကနေစပြီးတော့ပြန်လွှတ်ပေးနေပေမဲ့တချို့ကတော့ဒီလွှတ်ပြီးတော့နိုင်ပိုင်းအတွင်းမှာပဲပြန်လည်ဖမ်းဆီးနေပါတယ်ဒီပေါ်မှာတော့အများစုကပြစ်တင်ဝေဖန်နေကြပါတယ်ပြန်ပြီးတော့ဖမ်းခံလိုက်ရတဲ့သူတွေရဲ့မိဘတွေကတော့ထတ်တိုးပုံမှားတွေနဲ့ရင်ဆိုင်ရတော့မဲ့သူတို့ကလေးတွေအတွက်ပို့ပြီးတော့မှစိုးရိမ်မိတယ်လို့ VOA ကိုပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအောင်မြတ်သူပြောပြပေးပါရှင်
နိုင်ငံရေးအစိုးရတွေအကြမ်းဖက်အုပ်စုတွေရဲ့လွတ်ဆော်မှုနဲ့တရားရုံးအသီးသီးမှာတရားစွဲဆိုခံရအေးအေးယူခံရသူအယောက်4000ကျော်ကိုပြန်လွှတ်ပေးလိုက်ပြီလို့စစ်ကောင်စီကကြေညာခဲ့ပေမဲ့ညပိုင်းအတွင်းမှာပဲပြန်လည်ဖမ်းဆီးခံရသူတွေအများအပြားရှိနေတာပါလွှတ်ပြီးမှပြန်ဖမ်းတဲ့အခြေအနေကိုနားမလည်နိုင်ဖြစ်မိတယ်လို့ဖမ်းဆီးခံရသူတွေရဲ့မိခင်ကပြောပါတယ်
မတို့ကမလို့ပါနဲ့သူတို့တွေ6လဖြစ်နေပါပြီအမီတို့လည်းပြင်မရနေပြီလေညမလေးလာပြပြီးတော့ခေါင်းလိုက်တော့လည်းပြန်ဖမ်းနေပြီးအမှုတွေခတ်တတ်တယ်ပြန်မင်းရဲ့မလို့မလည်းအတီးရောကအခင်ညတစ်ခါတည်းအခင်လေးအတီးရောအမှုကြပြီးနောက်ကအကုန်ပြန်ဖမ်းနေတော့လေအမီတို့ပဲဒီဘာတွေနဲ့ပူဆွေးနေကြတာပဲ
ပြန်ပြီးဖမ်းဆီးခံရသူတချို့ဟာပုံမပြင်းထန်တဲ့ဥပဒေပုံမှားတွေနဲ့ဆက်ပြီးရင်ဆိုင်ရနိုင်ခြေရှိတယ်လို့လည်းအမီယွန်ဖော်လို့တဲ့ရှိနေတူက VOA ကိုပြောပါတယ်အင်းစိန်မျိုးတွေကဖမ်းဆီးခံရသူအများစုကပုံမှန်တက်တင်နဲ့ဆွတ်ဆွဲခံရဖို့များတယ်လို့သတင်းတွေထွက်ပေါ်နေကြောင်းလဲဖမ်းဆီးခံရသူတူရဲ့အိမ်သားတယောက်ကပြောပါတယ်
။မမမေတွင်ကမမီးရတနေတယ်သူ့ကိုနှစ်ခါပထမတစ်ခါလည်းအဲ့လိုပဲလွတ်မယ်ဆိုပြီးတန်းစီနေနဲ့မှပြန်ခေါ်သွားတယ်။နောက်တစ်ခါကျတော့ထောင်ကူကအချင်းကြီးကိုရောက်ပြီးတာမှပြန်ခေါ်သွားတယ်ဆိုတော့ဟိုဒီဘက်ကတစ်ခါမြေမောင်မိသားစုနေတယ်ရယ်ခံစားရတယ်ပေါ့။အမိနေကြတော့ဒါကြီးအသိတိဆိုင်မှာပေါ့နော်။ကိုကောင်နေနေတိုင်းနေနေအောင်ဟိုပုံမှန်လေးနေလို့ရအောင်လေလုပီလုပီလုပ်ပြီးတော့ထုတ်ပြီးသေးအရင်ရောက်ပြီးရမှပြန်ခေါ်တော့ဆိုခန္ဓာချက်ကတော့အဆင်မပြေဘူးပုံမှန်ထက်ကမှာ1 2 2ပေါ့နော်အဲ့ဒါပြန်ခေါ်လာတာအဲ့သူတို့ရေလူမာပြီးတော့လွတ်လိုက်တာပါအဲ့အမှန်ငယ်လွတ်မယ်လည်းမပါဘူးဆိုပြီးတော့ဟိုအဲ့လိုညီသားစုနဲ့အောင်ပြုတ်ခွင့်နေရတယ်လေပြန်ခေါ်လာ
ဖန်စီခံရသူအများစုဟာနိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန် 905 ကကြီးနဲ့ဖန်စီခံရတာများပြီးအချင်းထောင်ထဲရောက်မှတခြားပုံမှန်တွေနဲ့ထတ်တိုးရင်ဆိုင်နေရတာတွေလည်းရှိပါတယ်စစ်ကြောရေးမှာစစ်စီမင်းများတို့ကလည်းရိုက်နှက်မှုတွေရှိကြောင်းမနေ့ကပြန်ပြီးဖမ်းဆီးခံရတဲ့ရွှေပြည်သာမျိုးနယ်ကကျောင်းသားတူရဲ့မိခင်ကရင်ဖွင့်ပါတယ
်ဒီဒီပြန်ဆိုတော့သုံးလုံးနေရာကိုပို့လာတာဆိုပြောလို့မရှိသေးဘူးလာပြီးခေါ်သွားစစ်ကြောရေးမှာသူ့ကိုမိတ်ဆက်ထားတယ်ပေါ့နော်ကြောက်တဲ့သွားတူလာတဲ့ခါကျသူ့ဒီလိုရှိလာတော့မှမင်းရဲ့တာမကြီးနိုင်ပါဘူးတအောင်လို့တဲ့စာရန်လေးမှာတော့ပြီးနေတယ်သူ့ကိုတနက်တွေနဲ့ပြူသားလို့လေစာဟိုးတဲ့ဒီခုလေးပွဲပြပါလားတဲ့စာရန်လေးမှာပြီးသေးတယ်အဲ့လိုလေးပြောရပါသေးတယ်နောက်ပါနေလာပြီးတော့ပြန်ဆန်းသွားတော့
တင်ရှားတဲ့ rock အဆိုတော်ဇော်ဝင်းထွတ်ရဲ့သားဖြစ်သူအဆိုတော်ဤတိုးအဆိုရင်လဲမနေ့ကညပိုင်းကနေအိမ်ကိုပြန်ရောက်လာပြီးဒီကနေ့မနက်မှာတော့တက်ဆိုင်ရန်ကပြန်လဲခေါ်ယူသွားတယ်လို့မိသားစုနဲ့နီးစပ်တဲ့အတိုင်းဝန်းကတစင်သိရပါတယ်။ဒါ့အပြင်သရုပ်ဆောင်အင်ဒရာကျော်စင်လူမှုကွန်ရက်မှာတင်ရှားသူမဝင်းမင်းတန်းတို့လည်းလွတ်မဲ့ဆိုပြီးတော့စီးရင်ထဲမှာပါတယ်လို့သိရပေမဲ့ခုချိန်ထိမလွတ်မြောက်သေးဘူးလို့သိရပါတယ်။ဒီလိုအခြေအနေကြောင့်လဲပြန်လဲလွတ်မြောက်လာသူတို့ချို့ဟာနေအိမ်တွေမှာမနေရဲပဲတင်းရှောင်နေကြတဲ့သူတွေလည်းရှိပါတယ်။စစ်ကောင်စီဘက်ကတော့စူပူဆန္ဒပြသူတွေထဲမှာပါဝင်ပြီးအေးအေးယူခံရသူတွေကိုလူသားချင်းစာနာထောက်ထားမှုကိုအလေးထားတဲ့အနေနဲ့ဖွဲ့စည်းပုံခြေခံဥပဒေပုံမှန်419ရာပြန်လွှတ်ပေးလိုက်တယ်လို့အော်တိုဘာလ18ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်။ပြည်သူလူထုရဲ့နှလုံးစိတ်ဝမ်းအေးချမ်းစေဖို့နိုင်ငံတော်အတွင်ပြစ်မှုဆိုင်ရာအမှုတွေကိုပိတ်သိမ်းပြီးတရားစွဲဆိုခံရသူအယောက် 4320 ကိုပြန်လွှတ်ပေးလိုက်ကြောင်းဒီကြေညာချက်မှာရေးသားထားတာပါ။